မြန်မာနိုင်ငံတွင်းကပြဿနာအများစုရဲ့အရင်းခံကြောင့်စစ်တပ်ကြောင့်ဖြစ်နေရတာလို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကဆွဆွဲလိုက်ပြီးတော့စစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း50နီးပါးကိုနာမည်ပြက်စရင်သွင်းလိုက်ပါတယ်စစ်တပ်အနေနဲ့လက်နက်တွေရသွားစေမဲ့ငွေကြေးအကျိုးအမြတ်တွေထွက်စေမဲ့အခြေအနေမျိုးကိုတားဆီးနိုင်မှုအခုလိုလုပ်ရတာလို့လည်းပြောဆိုလိုက်ပါတယ်မတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ
်မြန်မာနိုင်ငံတွင်းကပြဿနာအများစုအတွက်စစ်တပ်မှတာဝန်ရှိတယ်လို့ Burma Campaign UK အဖွဲ့ကြီးကပြောဆိုလိုက်ပြီးစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေနောက်နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတဲကကုမ္ပဏီ49ခုကိုနာမည်ပြက်ဓာတ်တိလစ်စင်မှာထည့်သွင်းလိုက်ပါတယ်။ Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Pamna ကအခုလိုပြောပါတယ်
။ So Burma Campaign UK is publishing this new dirty list today to put pressure on companies.
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်တပ်နဲ့အလုပ်တွဲလုပ်နေတဲ့ကုမ္ပဏီတွေကိုဖိအားပေးဖို့ Burma Campaign ကနာမည်ပြက်စင်ကိုပြုစုထုတ်ပြန်လိုက်တာပါ။ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာအလုပ်မလုပ်ရဘူးလို့ကျွန်တော်တို့မဆိုလိုပါဘူး။ကျွန်တော်တို့ပြောတာကစစ်တပ်နဲ့စီးပွားရေးအလုပ်မလုပ်သင့်ဘူးဆိုတာပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတွေကပြဿနာတော်တော်များများအတွက်စစ်တပ်မှာတာဝန်ရှိနေတဲ့အတွက်ပါ
။ Dirty List နာမည်ပြက်စင်တဲ့မှာတော့တရုတ်၊ရုရှား၊ဗြိတိန်၊ပြင်သစ်၊နော်ဝေ၊ဂျပန်ယူကရိန်းအမေရိကန်ပြည်ထောင်စုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကုမ္ပဏီတွေပါဝင်ကြပါတယ်။နိုင်ငံတကာငွေလွှဲလုပ်ငန်းကြီးဖြစ်တဲ့ Western Union, Tata ကုမ္ပဏီ, Toshiba နဲ့ Facebook ကုမ္ပဏီတို့လည်းပါပါတယ်။နောက်မြန်မာစစ်တပ်ပိုင်ဆိုင်မှုပါတဲ့ Mytel လုပ်ငန်းကြီးအတွေ့ဝန်ဆောင်မှုပေးနေတဲ့ Belgian နည်းပညာကုမ္ပဏီ NewTek ကတော့သူတို့ကိုနာမည်ပြက်စီးရင်သွင်းရင်တရားစွဲမယ်လို့ပြောဆိုတဲ့အကြောင်းလဲ Burma Campaign UK ရဲ့ညင်ညာချက်မှာဖော်ပြပါတယ်။ Burma Campaign UK ဘက်ကတော့မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့တိုက်တွန်းနေတာမဟုတ်ဘဲစစ်တပ်နဲ့စီးပွားရေးမလုပ်ဖို့သာဖြစ်တယ်လို့ပြောပါတယ
်။ Yes, so we are hoping that as well as maybe stopping some companies from doing business with the military, so which makes money for the military
ကျွန်တော်အနေနဲ့မျှော်လင့်ထားသလိုပဲစစ်တပ်ကိုငွေရမယ်စစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတချို့အနေနဲ့ဆက်ပြီးအလုပ်မလုပ်ကြဖို့ပါဒါဖြင့်နိုင်ငံတကာမှာလည်းစစ်တပ်ပေါ်မှာပို့ပြီးတော့အာရုံစိုက်လာစေချင်ပါတယ်မြန်မာပြည်ရဲ့အပြင်ဘက်မှာဒေါ်ဟောဆန်းစုကြည်ကိုပဲအဓိကဖြစ်တင်ဝေဖန်နေကြတာပါနိုင်ငံတွေကပြဿနာအများစုအတွက်စစ်တပ်ပေါ်မှာပို့ပြီးတော့အာရုံစိုက်လာအောင်ကျွန်တော်တို့ကလိုလားပါတယ်အချင်းရှမ်းနဲ့ရခိုင်ပြည်နယ်တို့ကအရက်သားတွေကိုတက်ခတ်နေတာစစ်တပ်ပါစစ်တပ်ကညဉ့်ညဲလုပ်ငန်းစဉ်ကိုဟန်တာဖြစ်စေတဲ့လွတ်တော်တွေကနေအခြေခံဥပဒေဆိုင်ရာဒီမိုကရေစီပြုရင်ပြောင်းလဲရေးတွေကိုတားဆီးဖို့စစ်တပ်ကလွတ်တော်အမတ်တွေထားပြီးစောင့်နေတာရှိပါတယ်နိုင်ငံတွေကပြဿနာအများပြားစစ်တပ်ကြောက်ပါဆိုတော့နိုင်ငံတကာအတိုင်းအဝန်းကပို့ပြီးတော့လဲအာရုံစိုက်စေချင်ပါတယ
်မြန်မာစစ်တပ်ကိုလက်နက်ငွေကြေးရရှိမှုရော့ချသွားအောင် Burma Campaign UK ကရည်မှန်းဆောင်ရွက်တာဖြစ်ပြီးတိုးတက်မှုတချို့ရှိတယ်လို့လဲညွှန်ကြားရေးမှူး Mark Farmna ကပြောပါတယ
် We have been in discussions with some companies that we said we were going to put on the dirty list and now they some companies are
ကျွန်တော်နာမည်ပြက်စင်းသွင်းမဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့ကုမ္ပဏီတချို့ကသူတို့လူရည်တွေကိုပြန်ပြီးတုံ့တက်တာတွေရှိပါတယ်စစ်တပ်အတွက်လက်နက်တွေတင်သွင်းနေတဲ့ကုမ္ပဏီတခုကတော့ဒီလုပ်ငန်းကိုရပ်လိုက်ကြပါပြီသူတို့ဘက်ကပါဝင်ပတ်သက်မှုမရှိတော့ရင်စစ်တပ်နဲ့မပတ်သက်တော့ဘူးဆိုရင်သဘောတူရင်ကျွန်တော်တို့ဘက်ကလည်းနာမည်ပြက်စင်းနဲ့မှမထည့်တော့ပါဘူးဒီကုမ္ပဏီရဲ့နာမည်ကိုတော့ကျွန်တော်တို့ကထုတ်ပြန်မထားပါဘူး။ဒါပေမဲ့လည်းဒီကုမ္ပဏီကစစ်တပ်ကိုလက်နက်တင်သွင်းနေတာတွေအခုတော့ဆက်မလုပ်တော့ပါဘူး
။စစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုမလုပ်ဘဲအလုပ်တွေဆက်ပြီးလုပ်နိုင်အောင်ဥရောပသမ္မတအပါအဝင်နိုင်ငံတကာဘက်ကခွင့်ပြုထားတဲ့အချိန်မှာပဲစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေကိုအခုလိုနာမည်ပြက်စင်းသွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့PR ပြနိုင်ရေး Burma Campaign UK ကမျှော်လင့်ထားတာဖြစ်ပါတယ်ရှင်